တမရော်ပေါ်အသီးဖြတ်မှုပုံမှန်နဲ့ထောင်နှင်းနဲ့ငွေတန်းချမှတ်ခံထားရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးကိုအ мян ပြန်လွှတ်ပေးဖို့နိုင်ငံတကာကချင်ကွန်ဂရက်အဖွဲ့ကနေနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တန်းစာရေးသားတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုနားဆင်ရမှာပါကချင်ပြည်နယ်ကလက်နက်ကင်ပြည်ပခန့်တွေအတွင်ပိတ်မိနေတဲ့စစ်ပေးဆောင်ပြည်သူတွေကိုကူညီကယ်ဆယ်နိုင်ရေးနဲ့လိုအပ်နေတဲ့လူသားချင်းစာနာမှုအထောက်အပံ့တွေအ мян ဆုံးပို့ခွင့်ရရေးအတွက်ကချင်ပြည်သူတွေလွန်ခဲ့တဲ့လတွေအတွင်းမြကြီးနားမြို့မှာတောင်းဆိုဆန္ဒပြခဲ့ကြတာပါအဲဒီလုံရဟာတက်မတော်ပေါ်အသိရပြက်စီတယ်ဆိုပြီးဆန္ဒပြလူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့ကိုလွန်ဆောင်ကိုစော်ချက်နဲ့မတ်နံပူတို့ကိုမြန်မာစစ်တပ်ကအသိရပြက်မှုပုံမှန်900နဲ့တရားစွဲခဲ့ပြီးနောက်သူတို့ကိုဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းချမှတ်လိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့တရားစွဲဆိုထောင်ချလိုက်တဲ့လုံရဟာတရားမျှတမှုမရှိတာကြောင့်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ထံမေတ္တာရက်ခတ်နဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုဒီဇင်ဘာလ19ရက်နေ့ဆွဲနဲ့စာရေးသားတောင်းဆိုခဲ့ကြောင်းနိုင်ငံတကာကချင်ကွန်ဂရက် WKC အဖွဲ့ရဲ့အမေရိကန်အခြေစိုက်ခေါင်းဆောင်တူဖြစ်သူဦးအန်ဆန်ဂွန်ဆန်ကပြောပါတယ်
။ဒီအမျိုးသားမှုမရှိဘူး။ထောင်ချောက်နဲ့ဖမ်းတဲ့လူပဲကျွန်တော်ကိုမြင်ပါတယ်။ဒီအစီအဖြစ်မှုဆိုမယ်မယ်ရရအမှမပြနိုင်ဘူး။ဒါကသမတ်သမတော်ဟိုဒီလိုမျိုးလုံးရက်ကြအပြည့်ဖြစ်နေတာပါမဟုတ်ဘူးဆိုတော့မြန်မာနိုင်ငံရဲ့တရားစီရင်မှုအာတရားမျှတမှုကိုဒီမှာတော့ချိန်ချောက်ရဖြစ်ပါလိမ့်မယ
်ဆန္ဒပြကချင်ကောင်းဆောင်၃ဦးကိုတစ်ဖက်သက်ပြစ်ဒဏ်ဆင်ရင်ခဲ့တဲ့လို့ရဟာမြန်မာတမတော်ကတရားရေးစနစ်ကိုဝင်ရောက်ဆွဲဖက်နေရာရောက်တာကြောင့်ဒါကို NLD အစိုးရကကင်တွယ်ဖြေရှင်းပေးဖို့တိုက်တွန်းကြောင်း WKC အဖွဲ့ဂျပန်ထာနီကိုယ်စားလှယ်တော်မရစ်ဆန်းမှုကပြောပါတယ်
တိုက်ပွဲမှာပြင်းနေတဲ့ပီတူလူတို့တွေကိုကိုနေရကိုတိတော့ပြန်လာဖို့စစ်တပ်ကတော့ကုတော်ကုညီရမယ်အရေးဖြစ်တယ်ဒါဟုတ်တရားစွဲတယ်ဆိုတော့ကဘာမှာကျွန်တော်တို့နိုင်ငံကတရားစီရင်ရေးမှာဒါကိုစစ်တပ်ကဝင်ရောက်ဆစ်ဖက်နေတယ်လို့ကျွန်မမြင်တယ်ဒီစစ်တပ်ကဝင်ရောက်ဆစ်ဖက်တဲ့ကိစ္စကိုအစိုးရအနေနဲ့လည်းပဲဒါကိုအလုံးမခံသင့်ဘူးတရားစီရင်ရေးကဏ္ဍကိုတဲ့ဥစားစစ်စစ်တကျနဲ့လုံးဆောင်သွားတဲ့လေကျွန်တော်မြင်တယ်
။ဒါကြောင့်ထောင်နှံအခြားခံလိုက်ရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးကိုအ мян ပြန်လှုပ်ပေးဖို့ WKC ကတောင်းဆိုကြောင်းဦးအန်ဆန်ဂွန်ဆန်ကသူတို့တောင်းဆိုချက်ကိုပြောပါတယ်
။ဒီထောင်နှံအခြားခံလိုက်ရလူငယ်ခေါင်းဆောင်၃ဦးကိုချက်ချင်းလှုပ်ပေးဖို့ပေါ့။နောက်ဆုံးနောက်ထပ်ပြီးမှဆွဲဆိုခံရတဲ့၃ဦးတက်ဖို့ရောကင်းလုခတ်ပေးဖို့တောင်းဆိုရဲ။နောက်ဆုံးတော့ကျွန်တော်ရဲ့စစ်သေးချောင်းဒုက္ခတွေတွေကိုအဲ့ညာတကာထောက်ပံ့တဲ့ဟာကိုဖွင့်ပြပေါ့တဲ့နော်။နောက်ဆုံးသင်ချင်တော့ဒီပြည်တွေကိုတိုင်းလာတဲ့ဘက်လုံးချခဲ့တဲ့မြန်မာစစ်တပ်တောင်းဆောင်တဲ့အခြေအနေဒီခုချိန်တောင်းဆိုခဲ့တာ
။နောက်ပြန်မဆွတ်ဆိုင်ထွယ်ကိုဗရမိုင်နဲ့ကိုဆိုင်ခွန်အောင်တို့သုံးဦးကိုလည်းညဉ့်ညန်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်19အရာမြန်မာစစ်တပ်ကတရားစွဲထားတာကိုလည်းပြန်ရုပ်သိမ်းပေးဖို့WKC ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြပါတယ်။ထောင်နှံနဲ့ငွေဒဏ်ချခံလိုက်ရတဲ့ကချင်လူငယ်ခေါင်းဆောင်၃ဦးအမှုကိုတော့တရားဥပဒေလမ်းကြောင်းအတိုင်းဆက်လက်အယူခံဝင်သွားမယ်လို့သူတို့ရဲ့အကြံဆောင်ရှင်းတွေကပြောပါတယ်ခင်ဗျာ။